Welcome to the Voice of America in Burmese.
Washington Review American Tangane, Natamasin Septimala and the Secondary, the Ningrini Manakin season ago, Nemasa no Jimena Chamarigani Colonaiti, Langumida Nasili Lizen and Hazette, Langamida Dea Goose Rugani, Tolan Penny Bavi, Jama Kimutapa, the Manakin the Henrigo, Gunyaway on it to Pilpia Pibame. American Tiransu, New York Dinema, COVID-19 Akusa Kanaduha, Taujani Danile Mabe, the Taunjo Pian Titogabari, the Hajunang Hyaniga Sabi Day at Drink Akusa Kanadu Ajitre, Permazum Jinchen at Piamia Laraba, the Yoga Akusa Muha, bigger at the Nimpatri Drain, the Pibi Tula Rapipi, the Hajangrin at Siboy Lungandri, Piampi Pungera Jampiani Mare, the Nego Akusa Kanadu Chowajo Shini Agani, bigger at Baga, Piamia, the Nego Shia Joti Tula Rapipi, Sunimigar, a goose at Kanadu, the Taunjo Shirelo, New York Kine Ochoyenhu, Andrew Kumoga Piovare, Taha, Taujanega, Yoga Boshimishi, Ryo Sese to Tatangibama, Trigera Pippi, Tida Gandu Nene, Nakamzi Tajabu, Lujan Kakawa Nijabune, Lesibu Lumu, Yoga Mapianpo, Gawen Nine, Nilandigo, Laina Chabule, Panja Kevare, Kavadalo, COVID-19 goose at Kanadu, Sunimima, those in the language of Shibi, တေဆုံးအတူကတတန်းနီးပါးရှိနေပြီလို့အမေရိကန်ဂျွန်ဟော့ကင်းစ်တက္ကသိုလ်ကကောက်ရစစ်တမ်းမှာဖော်ပြပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးအကူးစက်ခံသူ9000ကျော်နဲ့တေဆုံးအတူ2000ကျော်ရှိပါတယ်။ဒုတိယအများဆုံးကအိန္ဒိယဖြစ်ပြီးအကူးစက်ခံသူ6000နီးပါးရှိတယ်လို့တတိယအများဆုံးကကူးစက်သူ၄000ကျော်ရှိတဲ့ဘရာဇီးပါ။ရုရှားနိုင်ငံမှာစနေနေ့တည့်တဲ့အချိန်မှာပဲကိုရိုနာဗိုင်းရပ ဒါဟာဇွန်လ22ရက်နေ့ကစကြင်တရက်တွင်ကူးစက်မှုအများဆုံးဖြစ်ကြောင်းနဲ့စနေနေ့အထိဆိုအကူးစက်ခံသူတသန်းကျော်ရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။တောက်ကြနေတုန်းကတော့တရက်တွင်ကူးစက်ခံသူက9000ကျော်ရှိခဲ့တာပါ။ဒီရောဂါနဲ့သေဆုံးရသူကလည်းစနေနေ့မှာ169ယောက်ရှိတဲ့အတွက်ကူးဆိုစုစုပေါင်းသေဆုံးသူ2000ကျော်နေပါပြီ။အခုလိုဒီရောဂါကူးစက်မှုတွေတိုးလာနေပေမဲ့ယောဂါမပြန့်ပွားအောင်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားဖို့အစိုးရမှာအစီအစဉ်မရှိဘူးလို့ရုရှားဆိုကပြောခွင့်ရဒီမီထရီပက်စကော့ကတောက်ကြနေကပြောပါတယ်။ဂျွန်ဟော့ပကင်စ်တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရရုရှားဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာမဲမတမမှုတွေလုပ်တဲ့ဆိုပြီးဘယ်လာရုစမရာအလက်ဇန်ဒားလူကာရှန်ကိုကိုမင်းစ်မြို့ထဲမှာဆန္ဒပြနေကြပြီးစနေနေ့ကတော့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရဲဖမ်းခံခဲ့ရပါတယ်။ဆန္ဒပြသူအမျိုးသမီးအုပ်စုတစုကတော့ရွေးကောက်ပွဲမှာအတိုက်ခံခေါင်းဆောင်ဆဗက်လန်နာတီရှာနော့စကာယာအနိုင်ရတာဖြစ်ကြောင်းပြောကြရင်ဆဗက်တာသာသူတို့ရဲ့သမရဖြစ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ရဲကဆန္ဒပြသူအများအပြားကိုဗန်ကားတွေထဲဆွဲသွင်းခဲ့တယ်လို့အနားမှာရှိတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲမှာလူကာရှန်ကိုမဲများစုနဲ့အနိုင်ရတယ်လို့အာဏာပိုင်တွေကြေညာခဲ့ခြင်းကစပြီးဘယ်လာရုစ်လမ်းတွေပေါ်မှာဆန္ဒပြမှုတွေနဲ့မတိမငြိမ်ဖြစ်နေတာပါလူကာရှန်ကိုကတော့ဒီရွေးကောက်ပွဲမဲမတမမှုရှိတယ်ဆိုတာကိုရောဆန္ဒပြသူအများပြားဖမ်းဆီးတာတွေလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့တိုက်ခန်တွေရဲ့ပြောကြားချက်ကိုလက်မခံပယ်ချထားတာပါစနေနေ့ကဆန္ဒပြပွဲအတွင်းအဖမ်းခံရတဲ့သတင်းတောက်6ရောက်ကိုတော့ချက်ချင်းပဲပြန်လွှတ်ပေးခဲ့တယ်လို့ဘယ်လာရုစ်သတင်းသမားများအသင်းကပြောပါတယ်ဆန္ဒပြသူတွေကိုဖမ်းဆီးတာအတွက်ရှုံချကြောင်းအတိုက်ခံခေါင်းဆောင်ကကျင်းညာချက်ထုတ်ပြန်ပြောဆိုပါတယ်လူကာရှန်ကိုကဗုဒ္ဓဖူးနေမှာသူ့ရဲ့ဆက်ထမမြောက်သမရတက်တန်းအတွက်ကျန်းသစ္စာချိန်ဆတဲ့အခမ်းအနားကိုကြိုတင်မပြောကြဘဲပြုလုပ်ခဲ့တဲ့နောက်ချက်ချင်းဆိုလိုပဲလူထောင်ပေါင်းများစွာဟာမြို့တော်မင်းစ်ကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာပါယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လင်းပြစ်ကြတဲ့အကြောင်းရင်းကိုသိအောင်တမတ်တမတ်ကြတဲ့စုံစမ်းစစ်ဆင်မှုချက်ချင်းလုပ်ဖို့သမရဗိုလိုဒီမီယာဇယ်လန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်လေရတဲ့နန်းသားတွေလိုက်ပါလာတဲ့စစ်တပ်တန်ယူပို့ဆောင်ရေးလေယာဉ်ဟာယူကရိန်းအရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနားမှာတောက်ကြံနေညနေကပြတ်ကျခဲ့ပြီးမိလောင်ပောက်ကွဲခဲ့တာဖြစ်ပါတယ်။လေယာဉ်ပေါ်မှာတန်နန်းသား20နဲ့လေယာဉ်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပြီးကျောင်းသားတဦးသာအသက်ရှင်ကျန်ခဲ့တယ်လို့ယူကရိန်းအရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။သမ္မတဇယ်လန်စကီကတော့ယူကရိန်းဟာအဖို့တန်သား26ကိုဆုံးရှုံးခဲ့ရတာဖြစ်ပြီးဒီလေယာဉ်ဘာကြောင့်ပြတ်ကျတယ်ဆိုတာသိအောင်ချက်ချင်းလုပ်ဖို့နဲ့ဒီဆန္ဒဆစ်ဆဲမှုဟာမျက်နာမလိုက်ဖဲတမတမချက်ချက်ရှိဖို့သူ့ Facebook ကပြောကြားခဲ့တယ်လို့စနေနေ့ကိုလည်းအောက်မေ့ပွဲနေ့ဖြစ်ကျင်းပခဲ့ပါတယ်။အ AN26 Antonov Lane ha လက်ကျင့်မှုလုပ်နေတာဖြစ်ပြီးပြန်ပြီးမြေပေါ်ဆင်းသက်ဖို့လုပ်တင်မှာပြတ်ကျခဲ့တာလို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်ဒီလင်းရဲ့ပြန်တမ်းမှုဆန်ရအချက်လက်တွေကိုမှတ်တမ်းတင်တဲ့ Black Box တွေလည်းရထားပြီလို့ပြောပါတယ်။ဒီ engine နှလုံးသက်လင်းမှာဘယ်ဘက်ကအင်ဂျင်ချုပ်ရင်းမှုရှိလာတဲ့အတွက်ပြန်ဆင်းဖို့အဖွဲ့ခေါင်းဆောင်ကအမိန့်ပေးခဲ့ပြီး9မိနစ်ကြာမှပဲလင်းရင်ပြတ်ကျတာဖြစ်ကြောင်းလုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 ည5.40 kHz 8.13 5.51 kHz 5.85 နဲ့ 5.190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရှင်
။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။တင်းငွေတွေနဲ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှင်းချဖို့အစိုးရကနီလန်ပေါင်းစုံရှာကြံလှုပ်ဆောင်နေတယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားပါတယ်။ကိုဗစ်ကာယောဂဆိုင်ရာတည်တည်နဲ့အချက်လက်တွေနဲ့ဆောင်ရန်ရှောင်ရန်နီလန်တွေကိုကျွမ်းကျင်ပညာရှင်တွေနဲ့မေးမြန်းနိုင်မဲ့အစီအစဉ်ကိုလာမဲ့သတင်းပတ်တွေစတင်မှာဖြစ်ကြောင်းနိုင်ငံတော်ကလှုပ်ဆောင်ချက်တွေကိုရှင်းပြတဲ့တောက်ကြနေမိကွန်းမှာဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားသွားတာပါ။
ဒီလူတွေအခုအချိန်မှာစိုးရိမ်ကြောင်ကြောင်မှုတွေကိုကြားဆင်းနိုင်တော့ကြားနိုင်အောင်လို့အခုဆိုရင်ကျွန်တော်တို့ကိုကူညီနေတဲ့အကြံပြုပေးနေတဲ့သမားတော်ကြီးတွေလည်းရှိပါတယ်။အဲ့သမားတော်ကြီးတွေနဲ့ကျွန်တော်တို့ရဲ့ကျမရေးဝင်ကြီးအဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီနောက်ပတ်ကနေစပြီးတော့တပတ်ကို3ကပေါ့နော်အင်္ဂါဗုဒ္ဓကျောင်းသတင်းတွေမှာကိုဗစ်အကြောင်းတည်ကောင်းစရာဆိုပြီးတော့အမေးဖြေခန်းတာလေးတခုလုပ်ပါမယ်။အဲဒီမှာဆိုရင်ကိုမေးချင်တဲ့မေးခွန်းတွေကိုကျမရေးဝင်ကြီးဌာန Facebook ကိုပို့ပါ။ပို့ပြီးတော့အဲဒီကနေပြီးစစ်စစ်ပြီးတော့ဒီအဖွဲ့ကနေပြီးတော့ဖြေပေးပါမယ
်။ဒါအပြင်ကိုဗစ်ဖြစ်နေတယ်လို့တန်တရားဝင်လာရင်စေမီးတို့တွေနဲ့ကိုဘသားကိုကုမနေပဲ။သက်ဆိုင်ရာဆေးရုံဆေးခန်းတွေမှာအ мян သွားရောက်စစ်ဆေးကုသမှုခံယူဖို့ကိုလည်းသူကတိုက်တွန်းပါလေ။ဒီတော့တွင်ကျမရေးနဲ့အာကစားရေးဝင်ကြီးဌာနကလည်းကိုဗစ်ကူးစက်တဲ့အတီးပြုတ်လူနာနဲ့သေဆုံးမှုစီးရင်ကိုတနေ့တာအတွက်ည၈နာရီမှသာစုပေါင်းထုတ်ပြန်သွားတော့မယ်လို့စနေနေ့မနက်ပိုင်းကကြေညာပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရုတ်တရက်များနေခြင်းမှာကျန်းမာရေးဌာနကတနေ့ကို2ကြိမ်ကနေ3ကြိမ်သတင်းတွေခွဲပြီးထုတ်ပြန်နေတဲ့အပေါ်ပြည်သူတွေရဲ့ဝန်ပံမှုရှိလာပြီးနောက်အခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ည၈နာရီစီးရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း1000နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ198ဦးရှိသွားပါပြီခင်ဗျာ။အိန္ဒိယနိုင်ငံကထုတ်မဲ့ COVID-19 ကာကွယ်ဆေးပမာဏဟာတကမ္ဘာလုံး COVID တိုက်ဖျက်ရေးအတွက်အလွန်လောက်ရရှိနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီကအာမခံပြောကြားလိုက်ပါတယ်။85နှစ်ပြည့်ကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာသူကထည့်သွင်းပြောကြားသွားတာပါ။အိန္ဒိယက COVID ကာကွယ်ဆေးစမ်းသပ်မှုဟာအဆင့်3ကိုရောက်နေပြီးလူအများအပြားနဲ့စမ်းသပ်မှုတွေကနေထိရောက်ဘေးကင်းပြီးစမ်းသပ်မှတ်ချက်ရှိတဲ့ကာကွယ်ဆေးအဖြစ်အတည်ပြုလာနိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဆေးဖြန့်ဝေပေးဖို့လိုအပ်တဲ့နိုင်ငံတိုင်းအတွက်ဆေးသူလောင်ရေးနဲ့အေးအေးခန်းတွေအတွက်ပါအကူအညီပေးသွားနိုင်ကြောင်းဝန်ကြီးချုပ်မိုဒီကပြောပါတယ်။သိပ္ပံပညာရှင်တွေကအတည်ပြုချက်ပေးတာနဲ့အိန္ဒိယနိုင်ငံကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်ဖို့အစဉ်သင့်ရှိကြောင်းမိုဒီကပြီးခဲ့တဲ့ဩဂုတ်လတည်းမှာပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေတတ်နိုင်ပြီးနေရာတိုင်းမှာဝယ်ယူလို့ရနိုင်မယ်။ပြည်သူကာကွယ်ဆေးတရပေါ်ပေါက်လာဖို့တွန်းအားပေးခဲ့ပေမဲ့တချို့နိုင်ငံတွေဟာသူ့ပြည်သူတွေအတွက်သာရည်ရွယ်ထုတ်နေတာအတွက်စိတ်ပြက်မိကြောင်းတရားမျှတမှုမရှိကြောင်းအင်ဂါနီကပြောပါတယ်။တကမ္ဘာလုံးကပြည်သူတွေကိုကိုဗစ်ကာယောဂါကနေအကာအကွယ်မပေးနိုင်သေးတော့ဘယ်သူတဦးတယောက်ကမှဒီကာယောဂါကနေလွတ်မြောက်မှာမဟုတ်ကြောင်းဂူတာရက်စ်ကပြောကြပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကိုမြစ်တမ်းရက်ခံလိုက်ပါတယ်။ယူရောမျိုးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့85နှစ်ပြည့်ကုလအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာဇဂပြန်ကတဆင့်ရှိတ်ဟာစီနာကအခုလိုပြောကြားသွားတာ
ပါ။ More than 3 years have elapsed. Not a single Rohingya could be repatriated. The problem was created by Myanmar. I request the international community to play a more
effective. ရခိုင်ပြည်နယ်က2019အကြမ်းဖက်မှုလှိုင်းကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရပြီး ၃နှစ်ကျော်လာတဲ့အထိရိုဟင်ဂျာတူတယောက်မှနေရာပြန်နိုင်ခြင်းမရှိသေးပါဘူး။ဒီပြဿနာကိုမြန်မာနိုင်ငံကဖန်တီးခဲ့တယ်လို့အဖြေကိုလည်းမြန်မာနိုင်ငံတည်းမှာသာရှာရမှာဖြစ်ပါတယ်။ဒီအကြတဲ့အတွက်အဖြေရှာရေးကိစ္စမှာနိုင်ငံတကာအတိုင်းဝိုင်းကပုံပြီးထိရောက်တဲ့အခန်းကဏ္ဍကနေပါဝင်ပေးကြဖို့ကျွန်မအနေနဲ့မြေတားရက်ခံတောင်းဆိုရဲဆိုပြီးဝန်ကြီးချုပ်ရှိခ်ဟာစီနာပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတစ်ဖက်နိုင်ငံထွက်သွားကြတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပူးပေါင်းဆောင်ရွက်နေပေမဲ့အခုလိုကိုဗစ်ကာလမှာလုပ်ငန်းစဉ်တွေရပ်ဆိုင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကိုဗစ်ကြောင့်စီးပွားရေးဖွံ့ဖြိုးမှုထိခိုက်နေရပေမဲ့အလုပ်လက်မဲ့ဖြစ်သွားတဲ့စည်ရင်းသားပြည်သူတွေပညာတော်သင်ကျောင်းသားတွေအလို့သမားလေသမားစာရာဒီကိုငွေကြေးထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ73ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကြားကန်တဲ့အစီအစဉ်ကိုလှုပ်ဆောင်ခဲ့ကြောင်းရှိခ်ဟာစီနာကကုလညီလာခံမှာရှင်းပြသွားပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့အကြီးဆုံးဆီလီကွန်ချစ်ထုတ်တဲ့ကုမ္ပဏီစီပစ္စည်းကိရိယာတင်ပို့မှုကိုအမေရိကန်အစိုးရကတားမြစ်လိုက်ပါတယ်။ဒီပစ္စည်းတွေကိုစည်ရေးအတွက်အသုံးပြုနိုင်တဲ့လက်မခံနိုင်သောအန္တရာယ်ရှိနေတယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုတားမြစ်လိုက်တာဖြစ်ပါတယ်။တရုတ် SMIC ကုမ္ပဏီစီကိုပစ္စည်းကိရိယာတချို့တင်ပို့သူတွေအနေနဲ့တခုချင်းစီအတွက်ပို့ကုန်လိုင်စင်လျှောက်ထားရမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဌာနရဲ့တောက်ကြနေထုတ်ပြန်တဲ့စာတစောင်မှာဖော်ပြထားကြောင်း Reuters သတင်းကရေးပါတယ် SMIC ကုမ္ပဏီဟာပေါ်ဝေးနီးပညာကုမ္ပဏီကြီးပြီးရင်အမေရိကန်ရဲ့ကုန်သွယ်ရေးဖြတ်တောက်မှုကိုခံရတဲ့ဒုတိယမြောက်ကုမ္ပဏီဖြစ်လာပါတယ်ဒီကုမ္ပဏီဟာအရက်ဖက်နဲ့စစ်ဖက်နီးပညာတွေကိုရောနှောလုပ်ကင်နေတဲ့အတွက်ချင်းချောင်းမှုတရက်ဖြစ်တယ်လို့အာနာဘိုင်နီကသုံးသပ်ပါတယ် SMIC ကုမ္ပဏီကတော့စစ်ဘက်နဲ့လည်းဆက်ဆက်မှုမရှိကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ တင်းငွေနေနေမနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
COVID-19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စမ်းသပ်ပစ္စည်းနဲ့မကြာခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂဗိုလ်ကူးဆက်ခံရသူတွေနဲ့တက်ခွဲခံစစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိရဲလို့ပြောဆိုလိုက်ပါတယ်။ကျွန်မမိခါပါ။ COVID-19 ယောဂရှိမရှိအချိန်တိုတင်စမ်းသပ်သိရှိနိုင်မဲ့ test kits တွေမကြာခင်မှာရောက်လာတော့မယ်လို့ဗိုလ်ကူးဆက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါခင်ခင်ကြီးကပြောပါတယ
်။ဒီတော့ဒီတော့ရဖို့ရှိပါလေရပြီဆိုတော့ကျွန်တော်တို့စမ်းမှာဖြစ်သွားတယ်အဲ့လိုစမ်းတဲ့အခါမှာဒီ positive တွေကြီးကတော့ပို့ပြီးတော့များလာနေပါအဲ့ခါမှာကျွန်တော်တို့ဒီ positive တွေကိုတက်တက်တွေဆွဲမှာဖြစ်ပါလေနောက် positive ဖြစ်တဲ့မှာအသက်ငယ်လေရောဂါလက္ခဏာမဖြစ်ရဘူးနောက်ခံရောဂါမရှိဘူးရှိတဲ့လူတွေတို့ကြတော့ဒါပြီးတာအနေနဲ့ဒီထားရှိမှာဖြစ်ပါလေနောက်ထပ်တိုးချဲ့တဲ့နေရာတွေမှာထားမှာဖြစ်ပါတယ်အဲ့ဒီမှာရောဂါလက္ခဏာပေါ့နော်လက္ခဏာပြရတယ်ဒါပေမဲ့လည်းခုနပြောလို့တက်ခါတော့ငယ်တယ်နောက်ခံရောဂါမရှိဘူးဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီရပါတော့တမီးရပြောမယ်ဆိုကတည်းကဒီလောက်ခွင့်လဲတော့ဒီအခုကတော့ဒါဒီကလေးတွေဆွဲနေတော့ဘာဖြစ်ပါလဲအဲဒီကျန်နေတယ်လေဘလို့လူတွေကိုတစ်ခွဲဆန်းတက်တယ်ပေါ့နော်ဒါနဲ့ပတ်သက်လို့လက်သိချင်းဖို့တယ်လေဒီ criteria တွေလည်းသူတို့ကယူဆနေတာဖြစ်ပါတယ်နောက်အတက်ကလည်းချင်းတယ်နောက်ဆက်ယောဂါလည်းရှိတယ်နောက်ပါလက်ရှိတော့လည်းယောဂလက္ခဏာကိုခံစားနေရမှာဆိုတော့သင်္ချာစစ်တဲ့ပြေဖို့အနည်းကကုသမှုဖြစ်ဖို့တော့ဒါတောင်းကြလားတို့ဝေးပါကြီးတို့ထောက်ကြီးတို့ဒီမှာစားမှာဖြစ်ပါဘူ
း COVID-19 ရှိမရှိကိုမြန်မြန်ဆန်ဆန်စစ်နိုင်တဲ့စမ်းသပ်ပစ္စည်းအခုကြီးတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းကိုလှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်အခုစမ်းသပ်ပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိဆက်သူတွေကိုမြန်မြန်ဆန်ဆန်ရှာနိုင်ဖို့အရေးအတွက်များများစစ်ဆေးနိုင်လို့တက်ခွဲခံစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရှင်းချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှာခေါင်းအာခေါင်းတိုးပဲ့ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကြစည်တက်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်
။ဒီကတော့ခုနပြောတဲ့ဆက်ယူဖို့လည်း ပါတယ်လို့ပြောတယ်အဲ့ဒီ desk အခု message desk ကကြာတော့ WHO အတိအမှတ်ကျတဲ့ desk ဟုတ်ပါမှာ antigen desk ဖြစ်ပါတယ်အဲ့တော့သူ export ရှိရင် post ရှိတာကိုတွေ့ရှိနိုင်မှုကိုမရှိရင်လည်းမရှိကြောင်းတွေ့ရှိနိုင်မှုအဲ့ဒီနောက်ဆုံးလုံးက90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမျိုးရှိပါတယ်အဲ့တော့ဒီစိတ်တော်တော်ကြီးစိတ်ချတဲ့စစ်မှာပါပ
ါမြန်မြန်စမ်းသက်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်မှုပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့လူလဲလူပဲလဲဝင်မယ်ပေါ့လေဒီအတိုင်းကတော့ဆွေးရလဲဝင်မယ်ပေါ့လေဒီပိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာကျွန်တော်တို့ဒီ public ကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီဟာတွေပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီကုန်ပယ်နီးဝိုင်းကူကြမယ်ဆိုတဲ့အပိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့အကြီးဌာနကိုကျွန်တော်တင်ပြလိုက်ပါမယ်တရားဝင်တင်သွင်းဝင်ရတဲ့ company ရဲ့သူ့ဈေးနှုန်းတွေရှိပါတယ် plus ပေါ့နော်ကျွန်တော်ဒီ sample ယူမဲ့ကျွန်တော်ကျမကြီးဝန်ထမ်းတွေက PPE တွေဝယ်ရပါတယ်။အဲ PPE တွေဝတ်တာရယ်သူ့ရဲ့ဒီ overhead charges လေးရှိပါတယ်။အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဝေး2000ပေါင်ရင်းလောက်တော့ဖြစ်သွားမယ်ထင်တယ်။လက်ရှိဈေးနှုန်းပေါ့နော်။အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုမြက်ဖို့ဆိုပြီးတော့မစင်စားထားပါဘူ
း။ဒီ test kit တွေကိုပြီးရဲ့ April လတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနေ့စဉ်လိုတိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံသက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပိုများလာနေရပါတယ်။ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မယ့်နည်းလမ်းကိုအကောင်အထည်ဖော်ဖို့လှုံ့ဆော်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒါပေမဲ့ဒီနေ့ပါတီဇော်ဒီမိုကရေစီအထွေထွေပေါက်ပွဲမှာထိုင်းနိုင်ငံရောက်ဆန္ဒနယ်ပြည်ပံဝင်ရှိတဲ့မြန်မာနိုင်ငံသားတွေချိုးတင်မဲ့ပေးဖို့မြန်မာတန်ရုံးကစီစဉ်ထားတာနဲ့ပတ်သက်ပြီးပြောပြပါမယ်။ကျွန်မအေးမှာပါထိုင်းနိုင်ငံရောက်ဆန္ဒနယ်ပြည်ပံဝင်ရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲ့ပေးဖို့အတွက်ထိုင်းစိုးရထုတ်ပြန်ထားတဲ့ဥပဒေတွေကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ထားပြီးမြန်မာနိုင်ငံသားတွေမဲ့ပေးနိုင်ဖို့အော်တိုဘာလ3ရက်နေ့ကနေစတင်ရထားကြောင်းဘန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ကြီးဦးမျိုးရင်တန်ကအခုလိုပြောပြပါရယ
်ကျွန်တော်အကြမ်းနဲ့ရတာခုနကပါတယ်3ရက်နေ့3ရက်ကနေ7ရက်ကျွန်တော်အားတော့အဲကျွန်တော်တန်ရုံးကအစ်အဟောင်းလူကြီးကနေရာကျဲလို့ဆိုတော့3ရက်ဆွဲလို့ရလို့တောင်းနေတယ်ဘန်ကောက်ရဲ့ကလေးတွေက7ရက်တော့တော့အကြမ်းကြီးရတာမှဒါဟိုအတူတူရှင်းမှမူဒီဆိုတော့ပြန်တွန်းဆော်လို့ရတယ်ဟုတ်ကဲ
့အဲ့ဒါအ
တူတူရှင်းဆုံးပါကျွန်တော်အသေးစိတ်နဲ့ပါပဲအခုကတော့အတူတော်တော်ရတယ်သူအကုန်ကပြီဟိုအော်ဘလုံးလုံးနဲ့အတန်းလေးလေးပြအောင်ကျွန်တော်ခြောက်ပြထားတာပ
ါ2020ပြည့်နှစ်အောက်တိုဘာလ3ရက်နေ့ကနေ13ရက်နေ့အထိနေ့စဉ်၄တိုင်းမနေ့7နာရီကနေညနေ6နာရီအထိလဲပေးဖို့စီစဉ်ထားတယ်လို့ဆိုပါရယ်သူတင်မဲပေးရမယ့်မြန်မာလူသမားတွေအနေနဲ့မဲပေးတဲ့နေ့မှာသက်ဆိုင်ရာလုပ်ငန်းတွေကနေခွင့်ရပြေးဖို့တော့ထိုင်းနိုင်ငံအလုပ်ကိန်းဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပြီးထိုင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေကတော့မဲဆန္ဒရှင်တွေတွာလာပြီးအဆင်ပြေအောင်သာလှုပ်ဆောင်ပေးဖို့နိုင်ငံရေးပါတီတစ်ခုခုအတွက်မဲဆွယ်ပေးတယ်လို့မျိုးလှုပ်ဆောင်ပေးတယ်လို့မျိုးပုံစံမျိုးဖြစ်ဖို့အတွက်ဘန်ကောက်မြို့မြန်မာတန်ရုံးကတင်ညာချက်ထုတ်ပြန်ထားပါတယ်။မဲပေးမဲ့လူတွေကတော့နိုင်ငံကူးစာအုပ်မူရင်းသို့မဟုတ်မိသူမိဘဖြစ်ကြောင်းအထောက်ထားစာအုပ်မူရင်းကိုသာယူဆောင်လိုက်ရမှာဖြစ်ပြီးသက်ပုံတင်မူရင်းသို့မဟုတ်မိတ်ဆွေကိုလည်းယူဆောင်လိုက်ရမှာဖြစ်တယ်လို့ဆိုပါရယ်။ကျမမအေးမှထက်မြမာနေဇက်ကနေသတင်းပေးပို့နေတာပါ။
မာဒီသတင်းဘက်ကုံပိုင်းကအလောက်ကင်ပြပွဲတစ်ခုကျင်းပခဲ့ပြီးအလောက်လျှောက်သူတွေနဲ့ကြိတ်ကြိတ်တိုးစီကားခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးကြပါရရှင်ကျွန်မဆုမွန်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးတွေအလောက်ပြုတ်ကုန်ကြတဲ့သူတွေတောင်လို့ပုံလာနေတဲ့အရေးကိုဖြေရှင်းတဲ့အနေနဲ့အစိုးရကဒီအလောက်ကင်ပြပွဲကနေလူတသန်းကျော်ကိုအလောက်ပေးနိုင်မယ်လို့ပြောထားပါတယ်ชนสราโปรมัสก์23နှစ်အရွယ်အလုပ်လက်မဲ့တယောက်ပါ
แล้วก็ทํางานที่สนามบินเป็นพนักงาน
တကယ်လို့ဟောင်ကောင်แอร์ไลน์มาလုပ်ခဲ့တာဒီကက်ရောကလည်းစိုက်ကောကျမလည်းအလုပ်ပြုတ်ရောကုမ္ပဏီကကုန်ကြမ်းစိတ်တွေမတက်နိုင်လို့ဝန်ထမ်းတွေကိုရှော့ခဲ့ရတာလေ
ပူတာနစ်စစ်ချိုင်းကလည်း25နှစ်အရွယ်အလုပ်လက်မဲ့တယောက်ပါပဲ
โอ้เยอะนะวันนี้ผมลงเยอะนะเดินทั่วซุปเนี่ยเดินรอบๆโห
အခုဒီအလုတ်ရှာဖွေအေဂျင်စီတွေမှာရှောက်ကြည့်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့အလုတ်ရှစ်မျိုး၉မျိုးလောက်ရှောက်ခဲ့ပါတယ
်။အသက်50ရှိပြီဖြစ်တဲ့တီရာမကွန်ပိုင်ကလည်းကက်ယောဂါဘေးတွေမှာအလုတ်ပြုတ်ခဲ့သူပါ။
ตอนนี้คือสะท้อนให้เห็นว่าทุกคนตกงานแม้กระทั่งคนที่สูงวัยอย่างเงี้ยหมายความ
ကျွန်တော်တို့ရွယ်တွေတောင်အလုတ်လည်းရှောက်ကြတာကိုကြည့်ရင်အလုတ်လည်းမဲ့ဘယ်လောက်တောင်များနေကြလဲသိနိုင်ပါတယ်။ ပထမဆုံးအကျင့်အလုပ်လျှောက်သူတွေနဲ့ပြိုင်ပြီးအလုပ်လျှောက်နေရပြီးတော့ကလေးတွေကိုဦးစားပေးတင်တယ်လို့လည်းတွေးမိပါတယ်။ဒါပေမဲ့လည်းအလုပ်ပြုတ်လို့အလုပ်သိလျှောက်သူတွေနဲ့ပထမဆုံးအကျင့်အလုပ်လျှောက်တဲ့လူငယ်တွေဟာအခြေအတွက်စားတူလောက်ဖြစ်နေတယ်လို့ထင်ပါတယ်
။ကမ္ဘာလက်ခီးသွားလုပ်ငန်းတွေထိခိုက်ကြဆင်းလာတာနဲ့အမျှအရှေ့တောင်အာရှရဲ့ဒုတိယအကြီးဆုံးစီးပွားရေးတွတ်တက်တဲ့ထိုင်းနိုင်ငံဟာဒီနှစ်မှာတော့ 8.5 ရာခိုင်နှုန်းအထိကျဆင်းသွားနိုင်ကြောင်းအစိုးရကခန့်မှန်းထားပါတယ်။ Nightpart 1 Temperature က32နှစ်အရွယ်အလုရှာဖွေရေးကဝန်ထမ်းတစ်ယောက်ပါ
။ဘာကုမအယူကခွန်ခန့်ကြလာခလာ။เพราะว่ามีทั้งน้องจบใหม่
အတွေ့အကြုံလိုက်စီထားမယ်ဆိုရင်အလုရှာသူတွေကတော့အမျိုးမျိုးပါပဲ။ဘွဲ့ရကာစားလူငယ်တွေပါသလိုလူကြီးပိုင်းတွေလည်းပါပါတယ်
။အစိုးရဌာနတွေပုဂ္ဂလိကကုမ္ပဏီတွေနဲ့နိုင်ငံရခြားအပါအဝင်အလုတ်ကိုင်ပေါင်း 1.24 သန်းခန့်ကိုပေးနိုင်မှာဖြစ်ပါတယ်။ပုဂ္ဂလိကအခမ်းကဏ္ဍမှာငှားရင်းနဲ့ကျောင်းပိစာဘွဲရလူငယ်ပေါင်း 26,000 ကိုတနစ်စာအစိုးရကပူးတွဲကြခံပေးတဲ့အစီအစဉ်အရအစိုးရက50ရာခိုင်နှုန်းကြခံပေးမှာဖြစ်ပါတယ်။ထိုင်းလူသမားဝန်ကြီးဆတ်ချရစ်ချုံကလင်ကလည်းအခုလိုပြောပါတယ်။
တာဝန်ငန်း Expo Job Expo နဲ့ဆက်ခါမ Job Expo မီ
အခုကျွန်တော်တို့စီစဉ်ပေးတဲ့အလုပ်ကင်ပြပွဲကအလုပ်သောင်းနှန်းလောက်တော့မဟုတ်ပါဘူး။အလုပ်ပေါင်း1,000လောက်ထွက်ပါ
အခုလောက ାଇ ဖန်တီးပေးတဲ့အစီအစဉ်ကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းအပါအဝင်ကက်ယောဂါဘေးကြောင့်ထိခိုက်တက်ရောက်မှုတွေကိုတသက်ပြေလျော့စေဖို့အစိုးရကအမေရိကန်ဒေါ်လာဘီလီယံ60အကုန်ကျခံတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3522ယောက်ရှိပြီးကန့်သတ်ချက်အများစုကိုဖြေလျော့ပေးလိုက်ပြီးဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလေခီးသွားလုပ်ငန်းကတော့ဆူဆူဝါဝါထိခိုက်ခံခဲ့ရတာပါခီးသွားလာမှုတွေစပြီးတော့ကတ်သက်ပိတ်ပင်ခဲ့တဲ့ဧပြီလကတည်းကစပြီးနိုင်ငံခြားခီးစည်တွေရောက်မလာခဲ့တော့တာလည်းဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရပါဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ COVID ထောက်ပံ့ခြင်းတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ချင်းသားကပြည်သူတွေကဆိုကြဲနေကြပါတယ
်ဟိုကလာပေးတဲ့အခါကျတပေါင်းလာပြီးလက်မှတ်ထိုးခိုင်းတဲ့အခါကျတော့ဒီနာမည်တွေပါလေးရေးပြီးမှလေလက်မှတ်ထိုးခိုင်းနေလျှောက်တော့လက်မှတ်ထိုးခိုင်းတဲ့အခါအပေါ်မှာကြီးလိုက်တယ်ကြီးလိုက်တဲ့အခါကျတော့နှကောင်းကြီးခါတော့ဟုတ်တယ်တွေးလိုက်တယ်ဒါမဲ့လာပေးရတော့တပေါင်းပဲပေးရဟုတ်တယ
်ဟဲ့မူးစီနဲ့လေအဲ့ခင်းတဲ့လူတွေအဲ့အပိုင်ရှိတဲ့လူတွေကြတော့နော်လူလည်းမြင်ကြည့်အဲ့ဒါဆိုအကုန်ရတယ
်မြကြီးနာမြင့်တွေကဂျော်အီးဖြူကအစိုးရကထောက်ပံ့ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အထွေထွေအကြံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြကြီးနာသတင်းချန်နယ်ကဒရင်တော့အစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
နိုင်ငံအတွင်းမှာ COVID-19 ပြန့်ပွားလာမှုတွေနဲ့အတူပြည်သူတွေရဲ့ဝင်ငွေတွေလည်းထိခိုက်ရပါတယ်။တုံ့ပြန်မှုအနေနဲ့တနင်္ဂနွေလုံးကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ကြေးတွေပေးခဲ့ပါတယ်။ကချင်ပြည်နယ်မှာအစိုးရကထောက်ပံ့ကြေးပေးနေရလေးချိန်ရှိနေပါပြီ။ပထမအချိန်မှာတော့ငွေကျပ်1,000ခွဲနဲ့ညီမျှတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေဒုတိယအချိန်မှာတော့ငွေကျပ်1,000ခွဲမတရားအချိန်နဲ့ဆုတ်ခအချိန်မှာတော့ငွေကျပ်2,000ပေးခဲ့တာပါ။ဒေါ်အီးဖြူကအစိုးရရဲ့အထောက်ပံ့တွေကိုရရှိသူတယောက်ပါ။သူမကစက်ပေါင်ချမ်းမာနေထိုင်သူဖြစ်ပြီးဗကြားတုတ်ထူရောင်းနေသူဖြစ်ပါတယ်။သူမကသူရတဲ့နဲ့အစိုးရထောက်ပံ့ပေးတဲ့ငွေကျပ် 2,000 ရမယ့်အထက်မှငွေကျပ် 1,000 နဲ့2ချိန်ရရှိထားသူဖြစ်ပါတယ်။ဒါပေမဲ့အုတ်ချုပ်ရေးမှုကတော့ဒုမငွေကျပ် 2,000 ရရှိပြီးဖြစ်တဲ့ဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်။တရက်ကွက်တင်းနေဒေါ်ဇာနီအောင်ကလည်
းငွေရမရဘူး။အဲ့ဆံမရတယ်ကစရင်လောက်ကောက်တယ်။ဒီမှာအိပ်ပဲကောက်တဲ့ချင်းလို့လက်မှတ်ပေးတယ်။ဟိုရတယ်။အိမ်ငားတယ်ခုပစံအိမ်ငားတယ်မပေးဘူးတဲ့အိမ်တိုင်းကမပေးဘူး။အိမ်ငားတယ်မပေါဘူးလို့
လေကုန်းရက်ွက်နေတော့ဝင်းကြီးကလည်း
တန်ရာကြီးကိုတူးမရှိတူးရှိရကြူတတန်းရလုံးဘူးမှမရအောင်အန်တီလည်းဘယ်မှသွားရမှာမဟုတ်တဲ့တနေ့ကမနဲ့ခင်းစည်းသွားတာတော့ပဲရှိတယ်လာရင်တွေ့မှာပေါ့တရားမရှိတရားရှိရှိလိုက်ကြူဘယ်သူမှဘယ်မှမမှာ
သူမတို့ရက်ွက်မှာနေနေမိုးတွေအနေနဲ့စည်င်းလာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်အစိုးရကအခြေခံလူဒန်းစားတွေကိုပိတ်ဝေမှုတွေနဲ့ပတ်သက်ပြီးပြဿနာရှိတာမြစ်နားမြို့နယ်တစ်ခုတည်းမဟုတ်ပါဘူး။နိုင်ငံတော်မှဖြစ်ပွားနေတာပါ။တချို့အတိုင်းတွေမှာအုပ်ချုပ်ရေးမှုတွေထောက်ပံ့ငွေမရတဲ့အတွက်အုပ်ချုပ်ရေးမှုတွေတိုင်ကြားထားတာရှိသလိုတချို့အတိုင်းနဲ့ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရပ်ဆိုင်းတာတွေတွေ့ရှိရပါတယ်။
အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်400.85ဘီလီယံထောက်ပံ့ထားတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြန်မာနယ်မှာ28ရက်ကွယ်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြီးကြီးလောင်လောင်နဲ့ပြဿနာရှိနေတာဂျပန်ချန်ရမ်ဘိုမြူတစ်ကြီးစီတာဘရူလေကုံငွေပြောဆံပြစတဲ့6ရက်ကွယ်ရှိပါတယ်။အဲ့ဒီရက်ကွက်တွေဟာ၄ကြိမ်ပေးတဲ့အချိန်မှာတချို့ကလည်းပထမအကြိမ်ရရှိပြီးနောက်တစ်ကြိမ်ရရှိတာတွေမရှိသလိုတချို့ကလည်းပထမအကြိမ်မရရှိဘဲနောက်အကြိမ်မှာရရှိတာတွေလည်းရှိပါတယ်။တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညှော့နေပြီးရရှိတာတွေလည်းရှိပါတယ်။ဂျပန်ချန်အုပ်ချုပ်ရေးမှူး UIC ရီကန်က
ရာယီမှုတို့ဆိုင်ပြီးဆိုင်အဲရသူတို့ကခွဲပြီးပြီပဲဆန်တာဒါပေမဲ့သူတို့စေရင်မှုရာယီမှုကမထူပါဘူးရာ
ဂျိုင်မှုစေရင်မှုတွေကစေမပါတဲ့သူတွေတက်လည်းများပြီးပေးရအောင်ဆိုပြီးမှအဲ့ဒီပုံစံအတိုင်းပေးလိုက်တာ2000ရတဲ့သူက1000ရတာပေါ့ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာပတ်စံပေးရခါကျလာပြီလေအမျိုးမျိုးအုပ်လိုက်လာတာမနေ့စ조사ပြီးစိတ်သက်သာအောင်နောက်တစ်ခါစီရင်ထည့်ပေးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်။ဒီချနာမြို့နယ်မှာတော့ COVID ကာလမှာဈာမနှလုံးလက်စားဖြင့်စစ်ဆေးရမယ့်အချက်16ချက်နဲ့စစ်ဆေးထားပါတယ်။စစ်ဆေးသတ်မှတ်ချက်တွေကတော့၄ပိုင်း၅ပိုင်းမရှိရ၊ပြင်ဆင်စားမဟုတ်ရ၊ဝန်ထမ်းမဖြစ်ရ၊ဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးကြပါ။အဲ့ဒါနဲ့စစ်ဆေးကြတွေပြုတ်လုပေမဲ့တချို့တွေကနေမြင်မှုအုတ်ချုပ်ရည်မှုတွေကိုသွားရန်တွေးလာတွေလည်းရှိတယ်လို့မြချနာမြို့နယ်ထွေထွေအုတ်ချုပ်ရည်မှုဦးတန်းဝင်းကပြောပါရယ
်အစစ်မပြေတာနဲ့တချို့တွေကနေမြင်မှုအုတ်ချုပ်မှုသွားရန်တွေးတယ်နိုင်ငံတော်ကပေးတာဖြစ်တယ်လူချင်းကြမှာပေါ့အဲ့တော့ဟာကျွန်တော်တို့လည်းပုံပုံရှိတာမဟုတ်ကျွန်တော်တို့ထည့်ပေးအုတ်ချုပ်မှုအကျဆက်ပြရတာမဟုတ်ဘူးခံလို့လူတွေရှိတယ်အဲ့တော့ဘာမှားလဲဆိုချို့နေမြင်မှုတွေကတချို့ကြတော့လာပြီးရန်တွေးတယ်ဘာလို့လဲစိတ်ပါတူတူလည်းထည့်တာပါမှာမဟုတ်
စစ်စရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းထည့်သွင်းကြတွေလည်းရှိပါတယ်။တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်။အဆင်မပြေမှုတွေကိုအတန်ကြေးကြေးလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အုပ်ချုပ်ရေးမှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီ။အခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာလို့တော့ဖြစ်တယ်ဆင်းလို့တော်နေငါတို့မူလေးကြီးကောက်ခိုင်းတာကောက်တော့ဝင်ကြီးရဆင်းကောက်နေလို့လေဟုတ်လားဆိုတော့သူတို့ဆိုင်ရာမြို့နယ်အချင်းမှုဆိုင်ရင်ဆိုပြီးကောက်ခိုင်းတာပေါ့နော်ဒီနေ့အချင်းမြို့နယ်အချင်းမှုခရိုင်အချင်းမှုမြို့နယ်အချင်းကောက်ခိုင်းတယ်သူတို့လည်းသူရဲ့ကြီးတွေကောက်ခိုင်းတာပေါ့တင်းနေဟာလည်းမြို့နယ်အချင်းမှုကြီးတင်းနေဟာကိုကျွန်တော်တို့အတီးပြပြီးတော့ထုတ်ပေးရမှာရှိတယ်ပထမကဖြစ်လို့ဆိုရင်တော့စဉ်းစားရရှိတယ်ပေါ့နော်အောက်ချီကတကယ်မရောက်လို့ဆိုရင်လည်းအောက်ချီရောက်လို့ဒီလိုတော့ပြီးတော့နော်မကောင်းတာပေါ့ဗျာကုတ်ပတ်ဆံပေးရတာမို့နိုင်ငံတော်ကလည်းထောက်ပံ့ပေးတာတော့မဟုတ်တကယ်ရှာမလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုနဲ့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခါသုံးခါရှိတယ်ကောက်ခိုင်းတာနော်
ညနေအုတ်ချုပ်ရည်မှုဦးတန်းဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုတ်ချုပ်ရည်မှုတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကြိမ်တွေမှာလည်းထည့်သွင်းတောင်းခံထားတယ်လို့ဆိုပါတယ
်မှသက်ဆိုင်ရာနေမင်မှုတွေကိုဒိုင်နာတော်တာတွေအုတ်ချုပ်မှုတွေကိုလာချင်ကနေတည်းကပေါ်ပေါက်လာတာဒါနဲ့ပတ်သက်လို့ပြန်စင်းရစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်အဲတချို့မှာတော့ဘာတွေ့ရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာတော်တော်လည်းပဲသူ့မပါတဲ့လူတွေကသူကကိုကျန်းစာစိတ်နဲ့အာကျွန်တော်တို့တော့1000ဝက်ပေးပါအဲ5000ကိုကျွန်တော်အယောက်20ရနေပြီးတော့မှ5000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူတွေပေးလိုက်ပါဆိုတော့နေမင်မှုကသက်ဆိုင်အုပ်ချုပ်မှုမတင်တော့အောက်ကအဆင်ပြေတဲ့သူပေးတာလို့ပြီးတော့တွေ့ရတာဖြစ်တယ်
ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပတ်သက်ပြီးမြစ်ချနာမြို့နယ်အနေနဲ့ပထမအကြိမ်15,048အိမ်ထောင်စုကိုပျက်စီး5မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလိုထောက်ပံ့တဲ့အချိန်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု4,382အိမ်ကိုပျက်စီးအစားငွေကျပ်15,000ပေးခဲ့တယ်လို့သိရပါတယ်မြစ်ချနာမြို့နယ်မှာအိမ်ထောင်စုပေါင်း43,000ကျော်ရှိပြီးတကယ်အိမ်ထောင်စုစည်းနဲ့ပေးတဲ့အိမ်ထောင်စုမှာ19,220ရှိပါတယ်အခြေခံလူဒန်းစားအိမ်ထောင်စု4,305တကူလေထပ်မံတင်ထားတယ်လို့အုတ်ချုပ်ရည်မှုဦးတန်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထဲမှာတော်ဝင်းကြီးတို့ပါမပါမသေးချပါဘူး။မကြောင်လေးဆိုတော့ဒီမတို့မိသားစုကိုဒီခါမှစည်ရင်လာမကောက်သေးတဲ့အတွက်ပါ။ဒီမတို့မိသားစုဟာအခြေခံလူဒန်းစားအချက်လက်တွေနဲ့ကိတ်ညီနေပေမဲ့ထောက်ပံ့မှုမှာတကြိမ်တခါမှဒီမမရသေးပါဘူး။မြစ်နာမျိုးနဲ့အုတ်ချုပ်ရည်မှုကမရရှိသူတွေလာရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့တော်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လှုပ်လှဲစားတယ်အဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားရတယ် အဆိုသူများလေးရတယ်ရတယ်ဆိုတော့ကိုလည်းတလောအရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပြည့်ကြည့်ရအောင်လို့နမြင်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ကြဟိုဘနာလက်တူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာတဲ့ဟဲ့ငါတို့သွားရင်လည်းအဲ့တိုင်းမပြောမှာပဲတော့ဘာပြီးမသွားပါနဲ့တော့ဆိုမှလိုင်းနေလိုက်တော့တာလေဟိုကိုကအစင်မပြေလို့ခက်ခဲတဲ့ခါကြကူညီတွေတော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘ누구သာပြောရမှာလဲ
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျင်းလည်းမဲ့လို့ဒေါ်တန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကအစ်တာဒေါ်တန်ကအီအောင်ဇာနီနဲ့ဒိုင်ရင်ရင်းတို့ဖြစ်ပါတယ်ဒေါ်တန်အပတ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒေါ်တန် Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်းတို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ရွေးဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအထံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်။ COVID ကရောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလိုင်းနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါရယ်ဒီကနေ့မှာတော့ COVID ကရောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖျားနာကုအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါရန်ကုန်တိုင်းဖျားနာကုအခမဲ့စည်းကမ်းကွင်းရဲ့တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖျားနာကုစည်းကမ်းတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါရယ်ကျွန်တော်သားညွတ်ဦးပါကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့စည်းကမ်းလေးတွေဖွင့်လာခဲ့ပါတယ်။ကိုဗစ်ကာလဆေးရုံစည်းကမ်းတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကစည်းကမ်းတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့စည်းကမ်းလေးတွေကိုဖွင့်ခဲ့ကြတာပါ။ဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကျုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့စည်းကမ်းတွေဟာအောက်ခြေမြို့နယ်အဆင့်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထူးကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖျားနာကူးအခမဲ့စည်းကမ်းတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်းတိုင်းဖျားနာကူးအခမဲ့စည်းကမ်းကွင်းရဲ့တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖျားနာကူးစည်းကမ်းတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲစပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကိုယ်တိုင်အခုထိုင်နေတဲ့ဒီတံမွေဖျားနာကူးစည်းကမ်းအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျ။
နောက်ဆုံးအချိန်ဒီနေ့အချိန်လေးနဲ့ပြောမှဆိုရင်လူနာဒီနေ့ဆိုရင်58ရောက်တာမွေမျိုးနဲ့အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမျိုးနဲ့မှာလာပြတယ်တော်တော်များများ58ရောက်မှာအနှံ့တောက်တဲ့လူနာ50လူပါရှိတယ်48 55ဝန်းကျင်လောက်တော့ data မှာအလောက်ရှိတယ်အနှံ့တောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲထည့်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန်းရှိတဲ့လူတွေမောတယ် SpO2 ဆိုရယ်ဒီအောက်ဆီဂျင် level တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကြတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့လူနာဒီနေ့3ယောက်ရှိတယ်ပေါ့နော်ဒီနေ့လူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အနှံ့တောက်တာတစ်ခုနဲ့တချို့ကြဖြားရလောက်ပဲပေါ့နော်ကိုဗစ်တန်တရားလို့ပုံလည်းမျိုးလေးနည်းနည်းပပရှိရပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူရမယ်ပေါ့နော်ဆွတ်ယူရဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံနိုင်တဲ့အတိုင်းတာကလည်းကတင်တွေကလည်းပြည့်တယ်လူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလပါပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပေးပြန်ရပြီးတော့ ပြည်ပြန်လိုက်ပြောသူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံဒီကိုကျွန်တော်တို့ဒီ cyber league လုပ်ပေးတာကြောင့်တာမွေမျိုးနဲ့ဒီ QR code နဲ့မှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာဧည့်သည်မလာနဲ့ပြောအိမ်မှာနေ6ပေအကွာပေါ့နော်တောင်းတောင်းတမိသားစုနဲ့နေပြီးတီချောင်းနေခိုင်းနေပေါ့နော်အဲ့လိုအစားရှိပေးဒီနေပုံထိုင်ပုံဒီ cyber league ပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်အရေးပေါ် emergency တခုခုအနေထားတွေကပြောပြတယ်ဘလူးချင်းနေဆိုဘလူး emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့เนี่ยชื่อโหเราเสร็จแล้วค่ะเนี่ยเสร็จแล้วค่ะเนี่ยเราโฟนนัมเบอร์ดิแท็กไปแล้วเราดีโฟนนัมเบอร์ดิแท็กไปแล้วเราระบบติดค่ะเนี่ยคือเดลี่ระบบเนี่ยเราโหโฟนนัมเบอร์ดิโหเสร็จพี่แล้วเดลี่ชื่อเนี่ยแต่มาเดลี่เตยทาพี่ๆป่ะเนาะเราโฟนเสร็จพี่แล้วระบบติดค่ะเนี่ยป่ะเนาะดีสวดอยู่มั้ยเฉยป่ะเนาะอุบาซื้อออกมากระเนเนียหลุดดิပြီးတော့ဒီအင်းစိန်ရကျွန်တော်ဒီဖီဘာကလင်းနဲ့ဖြားနာကိုခါမဲ့စေကန်ကလည်းတပတ်ကို2ရက်3ရက်တော့ကျွန်တော်ယူတယ်ပေါ့နော်ဒီတော့အဲ့လိုနေမောနေရာလွတ်တယ်ချောင်းတယ်ဆိုရင်ကျွန်တော်အက်တီယူနာဖုန်းဆက်ပြီးတော့နေရာဟိုဒီဘုတ်ကင်ထက်ပေးလိုက်တယ်ပေါ့နော်ဆွတ်ယူမယ် positive negative ဖြေထုတ်မယ် positive ဆိုရင်တော့ပေါင်းပြီးပို့တယ် negative ဆိုရင်တော့အေးပေးပြန်တယ်ပေါ့နော်အဲ့လိုတွေတရှိတောင်းရနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ဖီဘာကလင်းတွေအချင်းဒီပါမေးခြင်းတယ်အဲ့တော့တကယ်လူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲမန်တိုင်းပြောမယ်ဆိုရင်ကျွန်တော်တရှိလူနာအင်အားတော့အရန်များလာတယ်အရန်များလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာဟိုဟိုဒီတီးခြားပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲ covid တန်လေးကလူနာပေါ့နော်ဒီအနမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုနေရာပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေရာကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပို့လိုတယ်ပေါ့နော်အဲ့ဒီလူနာကျွန်တော်ခုနရက်ကွက်ထဲမှာလည်းထားဖို့မသိတော့ဘူးအိမ်မှာလည်းထားဖို့မသိတော့ဘူးသူတို့တီးခြားနေရလို့ရတီးခြားနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ဥသားမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီ waiver ကြီးပို့မယ်ပေါ့နော်သတ်မှတ်ထားတဲ့နေရ positive ထားမှထားတဲ့နေရကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative ဆိုမှာဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတီးတီးမှတ်မှတ်တက်တက်မှတ်မှတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျောင်းမဆိုအဆင်ပြေတယ်အဲ့လိုအကြံရပါတော့အဲ decision ကဒီ share လေးနည်းနည်းဒီချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားရမယ်ဆိုရအခက်ခဲရှင်းတယ်တကယ်လည်းနိုင်နိုင်နေနေတော့ရှိတယ်မရှိရမှာရှိဒါပေမဲ့ decision ကဒီ share လေးကိုဟိုမချတဲ့အပေါ်မှာကျွန်တော်လိုအကြံရခံတယ်စိတ်ဝင်ရလဲသူ့အခက်ခဲကစိတ်ဝင်လို့လဲပို့လို့မရအဲပြီးတော့မျိုးနယ်မှာလဲအဲဒီဟိုလူအိတ်ရက်ကွက်ထဲကိုလဲဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလိုအကြံရဘာမှဘာလို့ရမှာမသိဘူးနောက်ဆုံးအိတ်ပြီးပြန်လဲအိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးပြောတယ် emergency အခြေအနေတော့ပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်အခုဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်တရားလူနာတွေထားမယ်ဒါလည်းတော့အဲ့မှာကျွန်တော်တန်တရားလူနာတွေထားမယ်ထားပြီးတော့ကျွန်တော် sweat မယူတော့ကြားတယ်ဒါပေမဲ့ sweat မယူကြားမယ်သူအနေယောဂလက္ခဏာသက်သာဝင်အိမ်ပြေးပြန်မယ်ပေါ့နော်ယောဂလက္ခဏာရှိနေတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မှန်းတယ်ဒီတပတ် sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အဲ့မှာနေရာလေးယောဂလက္ခဏာသက်သာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တခုဆိုရင်စိတ်ရောလွတ်မယ်အဲ့လိုလေးတော့plan นี่ซื้อแล้วก็จ๋าเลยမျိုးเนอะအစင်ပေါ့เนาะမျိုးเนอะအစင်မှာ isolation center တွေထားမယ်ထားမယ်ပေါ့เนาะအယောက်20 30ဟိုရောက်50လောက်တော့ခင်တယ်ကျွန်တော်တမျိုးเนอะမှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့เนาะအဲ့ဒီလူနာကိုတီးခြားထားမယ်စိတ်ရောမပို့ခဲ့အခြေအနေမျိုးပေါ့เนาะထားမယ်စိတ်ရောကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းလဲဆိုစိတ်ရောပုံမဲ့ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်စိတ်ရောကလက်ခံပေးတယ်အဲစိတ်ရောက emergency ထားမယ်နေရာမျိုးလေးတော့ခြံထားတာရှိတယ် emergency လူနာအတွက်ကိုတီးတယ်ပေါ့เนาะဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းကြည့်တော့မှာတစ်ခါလည်းတက်တက်သွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနိုင်နိုင်နင်းနင်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
ခုနကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးစမ်းတတ်နိုင်တာကကိုဇာသမျှလူနာတန်တရားလူနာအားလုံးကိုစမ်းတတ်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျာ
ဟောအဓိကအဲ user capacity ကကျွန်တော်တို့မှာရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးဝိုင်းယူပြီးလိုက်လို့ရဆွတ်ကဒါပေမဲ့စစ်တဲ့ capacity မှာတော့ထောင်နေတာတခုရှိတယ် NHM မှာတော့ပုံနေရပေါ့နော် NHM တော့ပုံနေတာတကယ်နဲ့စစ်တဲ့ capacity ကိုနည်းနည်းလေးဘောတော့ government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲဟိုဆက်ပြီးတော့စစ်တဲ့နေရာမှာတော့ထောင်းနေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးပြီးယူလို့မရအောင်ဖြစ်တာပေါ့နော်အဲဟိုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့အဲလူနာရော data တွေရောထွက်လာမှာပေါ့နော်ဒီ positive negative တွေထွက်လာမယ်ဆက်ပြီးတော့ကျွန်တော် positive ဆိုရင် positive လေးကိုကျွန်တော်ထားမဲ့နေရာထပ်လို့ပြအောင်တခါဆက်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမာတော့ထားဖို့နေရာတခါတော့ထောင်းနေမယ်ပေါ့နော်အဲ့လိုလေးရရှိတယ်တခုတခုမှာတော့ထောင်းနေရရှိတယ
်ခုနကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံပွေမြို့နယ်ကိစ္စမှာပြောရင်50ကျော်မှ50လောက်ကအနက်မရဘူးဆိုတဲ့တန်တရားလူနာပုံစံဖြစ်နေတာပေါ့နော်အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်မယ် quarantine လုပ်မယ်ဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျာ
အပေါ်တော့အိမ်မှာခုနတချို့ကအိမ်မှာတီးခြားတယောက်တည်းနေတာရှိတယ်တချို့ကြတော့2ယောက်တီးတက်နေတာရှိတယ်ပေါ့နော်တချို့ကြတော့ အိမ်မနေရအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေရလူအဆောင်သူရောဂါလက္ခဏာပြနေပြီအဆောင်လက်မခံတော့အလုပ်လုပ်တာဟိုဒီပေါ့နော်ချို့ချောက်အိမ်မမိသားစုတွေအများကြီးပဲအလုပ်ပေါ့နော်အဲချို့ချောက်လူလူလားလားနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီရပိုင်းတွေမှာဟိုပြဿနာဘယ်လိုတက်လဲဆိုအဆောင်နေရလူပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးသူ့တီးခြားလေးတနေရာလေးစီစဉ်ပေးပါပေါ့နော်သူလောလောဆယ်နေဖို့တိုင်ဖို့ပေါ့နော်နည်းနည်းအဆင်ပြေရပြီပေါ့နော်အဲ့လိုလေးရှိအဲ့လိုလူနိုင်အဲ့ဒီလူနိုင်တော့အနည်းငယ်များတော့ဒီဘက်မှာကျွန်တော်အလိုလိုချင်းအားဖြင့်အဆင်ပြေမယ်လို့ကျွန်တော်မျှော်လင့်နေပါတော့မျှော်လင့်နေအဲတချို့ကျတော့တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအိမ်မှာဒီကျွန်တော်တို့ reporting ဟောဒီအဲသူနေဒီမြို့နယ်ပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှူးကိုကျွန်တော်တို့ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ကြပြပါအဲရက်ွက်အုပ်ချုပ်ရေးမှူးကနေဆင်ဒီလမ်းอ่ะပေါ့เนาะယာယီမှုစိတ်မှုအကြောင်းကြမယ်ဒီအိမ်မှာရှိရကြည့်ပေးတာသူအပြင်မထွက်စီလဲနှစ်ပတ်ပေါ့เนาะအဲပြောမယ်ဆိုလောက်ဒေါင်းပုံစံမျိုးသူ့ကို quarantine ပုံစံထားထားလိုက်တာပေါ့เนาะအများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ factor မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
းဟုတ်ကဲ့နောက် fever clinic team မှာအဓိကနည်းနည်းကြတာကကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုပေါ့အဲ့တော့ကျမကြီးဝန်ထမ်းတွေရဲ့ baking လုံခြုံမှုဆိုတာဖျားတဲ့လူတိုင်းကလာပြနေတယ်အများနဲ့သူတို့ထိတွေ့နေရတဲ့ခါကျတော့ကျမကြီးဝန်ထမ်းတွေရဲ့လုံခြုံမှုနဲ့ပတ်သက်လို့ပေါ့ဒီ fever clinic တွေကဘာလုပ်ပေးနိုင်လဲ
အဲကျွန်တော် fever clinic ကတော့အဓိကဒီ MOEs ကနေကျွန်တော်ဒီချမှတ်ထားတဲ့အဲ senior scan ပေါင်းနေရတဲ့အချိန်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော် twin integration တွေပါလုပ်ရတယ်။ဘယ် Luna waiting area လောက်ထားတယ်ပြီးတော့ Luna line step by step လောက်ထားပါပေါ့နော်။ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်တက်ခံလို့ခေါ်တယ်ပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်ခန်း Luna နဲ့ဆရာဝန်နဲ့ကြားမှလည်း၆ပေခုံခုံချပြီးထိုင်ခိုင်းနေပေါ့နော်။ဆောက်ပြီးတော့ခုနကလူနာအလုံးပိတ်ဆရာဝန်အလုံးပိတ်ခံနေမှာဒါပေမဲ့လူနာအရှိမှာရမှာလဲကျွန်တော်ဟိုပလတ်စတစ်ကြားလိုပါလို့ရှိရပန်လိုပါလို့ရှိရပေါ့နော်အဲတခုနဲ့တခုနဲ့ infrastructure မတူကျွန်တော်ဟိုဒီတောင်းမလို့ဆိုပလတ်စတစ်ကြားကြီးအထူးကြီးကတာရှိမှာပြီးလူနာကိုလည်းအေးအရှိရတယ်၆ပေကွာထိုင်ခိုင်းတယ်ပြီးလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးဖြန့်တယ်အေးပလတ်စတစ်ရှိပြီးရောဒီလူနာထိုင်ကုန်ပြီးရောဆေးဖြန့်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေမိုင်းနေလမ်းခေါ်နောက်တယောက်ဝင်လို့ရပြီအဲ့ဒါမှနောက်တယောက်ဝင်လာတယ်ပေါ့နော်ခဏရတောင်းတဲ့တောင်း cross infection ကိုခေါ်လဲပိုးမကူအောင်ရောဂါပိုးမကူအောင်လဲကာကွယ်ထားပြီးသားပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လဲပြင်ဆင်ပြီးသားပေါ့နော်ပြီးဆရာဝန်တွေတော့ကိုအင်ဂျီရဲချုပ်တဲ့ဟိုလဲဖို့အခန်းလဲရှိပြီးသားပြီးတော့အေးချုပ်ပြီးတော့လဲကျွန်တော် chlorine စိတ်နဲ့ပုံနဲ့ရှိပြီးသားအေးပုံနေတဲ့စိတ်မှာပြင်မြုပ်နဲ့စီပဲလာသိမ့်တယ်ပြီးတော့ကြက်ချိန်ကြီးဆေးလာဖြန်းတယ်အလုံးပြီးသွားရင်ပေါ့နော်ပြီးတော့ကြားမှာကျူကြားကျူလာတဲ့ volunteer ကနေတစ်ဆင့်ဒီဆေးပုံနေနဲ့ဖြန်းတာရှိတယ်အလုံးကပိုး infection control တော့တခြားလေးလုပ်ထားတယ်ကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်တည်ဘူး contact လည်းမရှိတည်ဘူးဟိုဒီကျမရဲ့ hack ကဒီဟိုဒီ worker ပေါ့နော်ကျွန်တော် hack ကျမရဲ့ social ပေးတဲ့လူတွေပေါ့နော်အဲ့အနေနဲ့ကျွန်တော်ဆရာဝန်ကလည်း positive မရှိတည်ဘူးသူနာပြုလည်းမရှိတည်ဘူး volunteer လည်းမရှိတည်ကျွန်တော်ပါကြောက်လဲဆိုတော့ဒီအဲ့ precaution ပေါ့နော်တေချာလေးစီးနေကန်နေစနစ်တကျလေးလှုပ်ထားတဲ့ပုံမှာအခုချိန်ကြီးတော့ positive ဆိုတာအခုဒီချိန်ကြီးမရှိတည်ဘူး fever clinic ကနေထွက်တဲ့လူတွေဟု
တ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကိုရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်ကြီးကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာလို့ပါလို့ချင်းနေ
ဒီအင်းစိန်ရဲ့အင်းစိန်လိုမယန်းကုန်းလိုဒီလိုင်းတိုင်းရွှေ့ပြီးသားအစ်ဘက်ကြီးကများတယ်အစ်ဘက်ကဆက်ရုံအလုံးရုံတောင်တကုံလည်းများတယ်အစ်ဘက်ကြီးကတောင်တကုံကလည်းတကယ်တည်းကိုအများကြီးပဲလာပြားကြတယ်ဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြားကြတယ်ပြီးအစ်ဘက်မှာဒီအထက်ကျုပ်ဆက်ရုံတွေလည်းအများများတယ်အမလူတွေအများကြီးရာနဲ့ဟိုထောင်ထဲချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြားကြတယ်ပြီးတော့ဒီဘက်ကတော့ကျွန်တော်ဒီ new dream map ပေါ့နော်ဒေါင်းတောင်း area မှာကြတော့ဒီလူကအဲ့လိုဟိုဘက်ကဆိုင်တော့တိတ်မရှိဘူးပေါ့နော်ဆိုတော့ဒီနေ့ဆိုရင်ကျွန်တော်အများဆုံးမှဒီနေ့ဆို58ရာเออตะชู่หุบัดนี่จ้ะยังไม่ได้80 80โหไอ้โหลนี่ป่ะอเนกต้อง60อบมาชื่อตัวหุบัดนี่จ้ะเนาะดิแล้วหลูอู้นี่อ่ะยาได้ป่ะมาลาจ้าได้หลูต้องทาเลยยาได้แล้วだแม้ลาจ้าได้หลูเนี่ยมาโยคะลักษณะเนี่ยอุดๆเว้ยโควิดลักษณะเนี่ยอเนกปลอกตาเลยอีกอูดีกาลามาขึ้นนี่อ่ะป่ะเนาะเราจุกด้วยเนี่ยไอ้โหลขึ้นแล้วไอ้หลูนี่โหแมเนจโหประมาทาไปปิ่มเลยบลูลงมั้ยဆိုเลยဥစ္စာပြဿနာပဲတန်တယ်กูอ่ะလေဆော့อยู่มั้ยကိစ္စပဲတန်တယ်အဲ့လိုလိုပေါ့နော်
ဟုတ်ကဲ့
ဒီကျန်တာအလုပ်ကြုံတွေ့နေခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရလောက်ကျမိုင်ဝန်တန်းအများစုက volunteer လုပ်နေကြတာဖြစ်ပါတယ်အဲ့တော့ volunteer လုပ်နေတာဘယ်လောက်ထိကြာကြာလုပ်နိုင်ပါ့မလဲလူအင်အားလုံလောက်ရလား
အဲကျွန်တော်တို့အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီ covid-19 ကလေရေရှည်တိုက်ပွဲဆိုကျွန်တော်အားလုံး volunteer တွေတောထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြင်ဆင်တာ backup plan ကိုလုပ်ထားဘယ်လောက်ထိကူညီပေးနိုင်မှာလဲအစရယ်ကျွန်တော်တို့ဟိုတော်တော်များများနဲ့ပူပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြူတွေရောဒီ volunteer လောက်ချင်တဲ့လူငယ်တွေရောဘောနော်အကုန်လုံးဘောနော်အစားအစာရသူတို့ဝိုင်းပြီးတော့ဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှန်းထားဘောနော်နည်းနည်းလေးရေရှည်မဲ့တဘောရှိရေရှည်တိုက်ပွဲလို့ခေါ်ပဲအချိန်လည်းပေးရတယ်အဲပြီးတော့ဒီနောက်ကလူတွေပြင်မယ်နဲ့အခက်မတင်ယောဂပိုးလည်းကူးနိုင်ချေရှိတာဘောနော်ခုနကရှိရောအားလုံးကလည်း ဒါတွေရောကျွန်တော်တို့ risk ယူပြီးတော့လောက်ကြတယ်ဗောနော်လောက်ကြတော့အားလုံးကလည်းဒီကျွန်တော်တို့ဟိုဝမ်းဒီဟိုတောက်ဟိုကျွန်တော် covid 19ဗောနော် PSD ကျွန်တော်တို့အဲတိုက်ထုတ်မယ်လို့ကျွန်တော်တို့လက်ရှိ volunteer တွေဘက်ကနေလည်းအဲရည်မှန်းချက်ကြီးရှိတာဗောနော်ဟု
တ်ဟုတ်ကဲ့အခုဒီကိုရဲ့ဒီ fiber clinic တွေကို run တဲ့အခါမှာသူ operate လုပ်တဲ့အခါမှာဒီဘန်နာကြီးအခက်ဘန်နာကြီးကိစ္စဗောအဲ့ဒါကအလှငွေတွေကိုအဓိကထားလားဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလားဘယ်လိုပုံစံမျိုးနဲ့သွားရမှာလဲ
အဲကျွန်တော်တို့ကနှစ်ပိုင်းရှိတယ်ကျွန်တော်အခုဒီ fiber clinic ကကြတော့ကိုတူကိုထစနစ်ဗောနော်ကျွန်တော်တို့ပြည်သူလူထုရေ donation ပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရက်တည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးတာပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတဆင်ပေါ့နော်ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်ပေးသွားတယ်စဖွင့်ပြီးတော့အလူချင်းများနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေနဲ့ရတဲ့ပတ်စံတွေကလည်းကျွန်တော်စေးဝါဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်သူဝယ်တဲ့ပစ္စည်းစေးဝါတယ်အကောက်လိုရာလေးအကောက်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေးဝယ်တယ်လိုရာလေးဖြည့်တယ်ဖြည့်ပြီးအဲ့ဒါဆင်ဖြည့်ကျွန်တော်အင်အားတောက်လာပြီးတော့ကျွန်တော် community တော့တစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြည့်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fiber clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအပင်ကနေပါကျွန်တော်အဥစည်းပြီးတော့မြန်မာနိုင်ငံဆောင်ဝင်များတင်ရကျွန်တော်အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစင်ခိုင်းလို့ပြီးတော့ကျွန်တော် guideline တွေချပေးရအစုပ်ကြီးတွေချပေးရအစုပ်ပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုတွေချပေးရပြီးတော့ဒီကျွန်တော်အလုံးကိုဒီ training တွေပေးတယ် BBE ဝတ်ပုံဝင်ဒီချုပ်ပုံချုပ်နေပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးပြီးအစားဆုံးကိုအမကြီးကတစင်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်ဝင်များအသင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fiber clinic ရန်ကုန်တော့ဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ဗောနော်ဖွဲ့စည်းပြီးတော့ကျွန်တော်အဲ့ရနေကျွန်တော်အလူအဲ့ရနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ဗောနော်ဘယ်မျိုးလဲဥပမာဒီဟိုတောင်ဝဲလိုရယ်တောင်ဝဲလို network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးတော့ view တုံးတယ်ဗောနော်တောင်ဝဲကဘလောက်လိုလဲ network ကနေပြန်ပေးတယ်ဗောနော်ဟိုမယန်းကောင်လိုနမယန်းကောင်ကနေ network ကပြန်ပေးတယ်ဗောနော်အဲ့စကြဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေဟိုဆိုရင် network ကနေပြန်ပေးတယ်ဗောနော်အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနဲ့အလိုက်ဗောနော်တချို့ကြောင့်တောင်မျိုးနဲ့တီးတဲ့သူတွေအလူရှင်ရသက်သက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တောင်မျိုးနဲ့ဘက်ကိုဝင်သွားဗောနော်အဲ့လိုကြီးလည်းရှိတယ်အဲ့ကော network ကနေအဓိက main ပုံစံမျိုးလုပ်ထားတာဗောနော်အဲဟိုတလောလည်းကျွန်တော် donation ကိုနည်းနည်းအတောင်းလိုက်ရရှိတယ်အလူငွေဗောနော်ဘာကြောင့်ဆိုကျွန်တော် network မှာလည်းပတ်စံနေရဒါအလူလာဘာကြောင့်လူလာဆိုတော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီပြည်သူလူထုတွေရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေပြဿနာနဲ့တက်လာပါတော့အေးအလူငွေမရှိကျွန်တော်ဒီ fiber clinic ကရက်သွားမယ်လေရက်သွားမယ်ဆိုတော့ငါတို့ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အမအလူရှင်တွေကအေးတက်သွားဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးတယ်ကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူလေးပစ္စည်းပြန်ဖြည့်စေးဝါးပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကလူရဲ့လူရဲ့စီကောင်ပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အဲ့လိုမျိုးအဲတောင်းနေတယ်ဗောနော
်တ
ောင်းနေတော့အခုအသိဖွင့်မဲ့စီကံ၃ခုရှိမယ်ဒီတောပုံရဲ့ဟိုဒီအလုံးရဲ့ကော့မှုရဲ့၃ခုရှိရဲ့အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းတွေဖွင့်ဖို့လုပ်နေတယ်တိုင်းကျက်မှာလာမစစ်တည်လို့တိုင်းကျက်မှာလည်းအလုံးတွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာဗောနော်ဒါဆိုရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေမတီးဟိုဖွင့်ပြအောင်ကျွန်တော်မတီးပြီးအဲအနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ ਈ တယ်ရှိတာဗောနော
်ဟုတ်ကဲ့အခုရန်ကုန်တိုင်းအတွင်းမှာဘယ်နဲ့မြို့နယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ fiber clinic တွေကို
ကနဦးတော့မြို့နယ်20ဗောနော်ကျွန်တော်ဖွင့်တာလေအဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းဗောနော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောကဒီ local trustee မရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတည့်ရဲလုံးမှာတည့်အောင်မှာမလာရက်တည်းလည်းရှိတယ်အဲ့တော့ကျွန်တော်ပြန်ပိတ်လိုက်တယ်ပိတ်လိုက်တယ်ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရတယ်လူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့တူနာမျိုးအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာနဲ့ဒီနှမျိုးနဲ့ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော်မူးဖွင့်မယ်အဲ့ဒီ၃ခုထပ်ပေါင်းလိုက်ပထမနှစ်ခုဟိုဖယ်ပြီးတော့အဲ့၃ခုထပ်ပေါင်းလိုက်22ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနှစ်ဖွင့်ဖို့လည်းစီစဉ်ဆွဲနေတန်လင်း fiber clinic ပေါ့နော်တန်လင်း fiber clinic ကလည်းကျွန်တော်တို့ဒီအစားတန်နေစေုံနဲ့ပေါင်းပြီးဖွင့်တာအခု teacher public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွဲနေပြီတို့ကြောင့်စေုံမလာကြတော့စေုံကလည်း workload ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလူတိုင်းလာပြတော့စေုံကလည်းလူတိုင်းများနေတယ်အဲ့တော့တိကျအောင်ကျွန်တော်ခွဲထွက်ပြီးတော့ community မှာဖွင့်မယ် community မှာနေတစင်းပြီးအဲ့ဒီကြခွဲထုတ်လိုက်ရင်တခုကစိတ်ရောမှာ workload တိတ်မရှိတော့ကြပါလိမ့်မယ်ဟိုဘက်မှာပဲစပုံနေမယ်အဲ့လိုပေါ့နော်အကြီးပဲတဲ့တန်နေမှာလည်းအခုအစီအစဉ်ဆွဲနေပြီ
ကျွန်တော်တို့ data connector များမေးချတဲ့ခါမှာလဲသူတို့က fiber clinic တကူတော်တော်အားကိုးတယ်စိတ်ရောစီကံလည်းမတော်ရဲကြနောက်ဈေးကနေလည်းမဖွင့်နိုင်တဲ့အချိန်မှာ fiber clinic ကအဓိကလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီ fiber clinic တွေလုပ်တဲ့အခါမှာအဓိကရင်ဆိုင်ရတဲ့အခက်အခဲတွေဆိုဘာတွေရှိမလဲခင်ဗျအ
ဲကြားတလုံးကတော့ကျွန်တော်တို့ဒီ low ad check ကတော့အများကြီးပေါ့နော်ကြားတလုံးကတော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီဈေးဝါးတွေကိုဝိုင်းဘယ်ရနေဘယ်လိုဖြည့်တင်ရမလဲအကောက်ဘယ်ပစ္စည်းကြီးကိုဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရပါပေါ့နော်စိတ်ပူရတော့ကျွန်တော်မှအေးစိတ်ပူရတော့အေးအဓိကဒိုနာတွေဒိုနေရှင်းအလူငွေပေါ့နော်အလူငွေကနေပြန်ပြန်ဖြည့်တင်ပြီးဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုအပ်တယ်သူနာပြုလိုအပ်တယ်ပြီးတော့ဒီ volunteer ကူပေးတဲ့ writer ဖွဲ့ကြီးလိုအပ်တယ်ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမကြီးလည်းလိုအပ်တယ်ပေါ့နော်အဲ volunteer တွေများအဆင်ပြေပါမလားဆရာဝန်များရရှိထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာသူနာပြုဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါတွေအဲသူတို့ညီမအားလုံးပေါင်းပြီးတော့送မှာပဲကျွန်တော်တို့ကဆက်ရက်တီးပြီးတော့ run လုပ်ရမှာပေါ့နော်အဲ့ဒီကတော့နည်းနည်းကျွန်တော်တို့စိတ်ပူရတာပေါ့နော်အေး fever clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူရပြောင်းအဲ့ဒီလူနာကြီးဟိုဗမာထားရမလဲသူရဲ့ပြဿနာပေါ့နော်အခုကအဆောင်နေတဲ့လူတွေကလည်းတောင်းချောက်ဖုန်းနေစားကျွန်မအနှံ့ပြောက်နေတယ်ကျွန်မဆောင်လက်မခံတော့ဘူးကျွန်မကိုတနေရာထားပေးပါသမီးကိုတနေရာထားပေးပါအဲ့လိုလူနာကြီးကလည်းတောင်းချောက်ဒီမှာလည်းဒီမှာများတော့ဖြစ်အဆောင်နေတဲ့လူကများတယ်အခုကလေဒီယုံမိုက်ဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအဲ့လိုဖြစ်နေအဆောင်ကလက်မခံတာနဲ့သူဘာလို့ဖြစ်နေတော့အဓိကအေးပြဿနာသူတို့တီးခြားနေရပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
ဟုတ်ကဲ့နောက်ချက်တစ်ခုကျွန်တော်မေးချင်တာက fever clinic နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကတကယ်တမ်းပြောရင်ဒီယောဂထင်းချော့ရေးမှာဒက်တာအားလုံနေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ gain ခဏရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှီးပါပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထင်းချော့ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်ပြန်များတော့ဟိုယောဂတော်များဟို public မှာတော်များပြန့်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောလို့ကျွန်တော် fever clinic မှာလာပြတယ်အယောက်90နဲ့ထက်လိုက်မှာဆိုရင်40ရာတော့တန်တရားလူနာအေးတန်တရားလူနာတွေကတကယ်ဆက်လိုက်30ရာတော့ positive ထွက်မယ်လို့ကိုဘကတော့သိနေရပြီဒီလူနာပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိ ंछ ုပ်ရမယ်ထိ ंछ ုပ်ရမယ်ဆိုတော့ယောဂထိ ंछ ုပ်ဖို့ကနည်းနည်းလိုအပ်ချက်နည်းနည်းလေးရှိတာပေါ့နော်အဲ့ဒါကြောင့်ပြောမှဆိုတိတ်တော့အားမရသေးဘူးပေါ့ကျွန်တော်အမြင်ပြောရမှာ
ဟုတ်ကဲ့ဘာလို့လိုအပ်ချက်တွေရှိပါလ
ဲခင်ဗျာပြောမှဆိုနည်းနည်းပြောမှဆိုဒီခုနကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာပြီအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကြိုက်ပြန်မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်ထဲကနေခွဲထုတ်ပြီးတော့ခုနကဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တက်မှတ်လိုက်တက်မှတ်ပြီးအဲ့နေရာမှာလုံးဝကျွန်တော် facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီ isolation center ထားရမယ့်နေရာလေးကသိပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကသိပြီးတော့ဟိုကြောမလို့နည်းနည်းသိမကောင်းဘူးပေါ့နော်နေရာလေးကသိပါတော့အဲ့လိုနေရာမှာသူတို့လူနာတွေပေါ့နော်ကတိနေပါသူကြထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီလူနာကို PUI ပေါ့နော် PUI ဆိုတော့ဒီဖြားလာလူနာဟိုဆောင်းဆိုပြီးတက်မှတ်တာအနေအပြောက်အရသာပြောက် HMA မှာပဲ stress you positive ထွက်မှာဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို waiver ကို positive ထားမဲ့ဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့၃ရုံဖြစ်တော့မှာပေါ့နော်၃ရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံဆေးရုံပေါ့ညာတော့အဲ့လိုဆေးရုံတရုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မှာပေါ့နော်ဒီရဲ့တက်မှတ်ဆိုယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကုစုမှုလုပ်မယ်အဲ့လိုတက်နေရပြီးတော့နောက်အဲ့ရနေ positive negative ထွက်မှာဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid-19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိယကိုအများကြီးထိနိုင်မယ်ဟိုပြီးတော့ဒါပေမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုယူဖို့ဟို over မှာ nation မှာစစ်တဲ့နေရာမှာဟိုပေါ့နော်အများကြီးတိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့လိုတိုးစစ်နိုင်မှာအဖြေက positive ထွက်မှာတခြားဒီဟိုဘက်ကို positive အတိုင်းဥတာမှုပေးလို့ရမယ်ဟုတ်ဘူးဟိုဆိုရင် iso မှာပဲတပုတ်နေမှာ isolation center မှာတပုတ်နေမှာတပုတ်နေမှာဆိုအများစစ်နိုင်မှာဒီဘက်ကနေ positive တွေတက်ပြတ်တော့ဒါထွက်မှာအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုတဲ့အဖြေထွက်လာမှာပေါ့နော်ဘုံမဟုတ်ဆိုဒီဘက် isolation center မှာသွားပြီးတပုတ်နေမယ်ဆိုတဲ့ပြဿနာရှိတယ်။အဲ့အခုက isolation center ခဏယာယီနေနဲ့ပဲတက်မှတ်ထားတာဆော့မယူအဲ့လိုဖြစ်နေကွာဆော့မယူခဏတက်မှတ်မယ်ခဏနေမယ်အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အဲ့လိုဖြစ်နေကွာလေ ပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့ကျွန်တော်အမြင်ပြောပါတော့ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့အကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဲ့ဒီမပြေတော့ဘူးထင်တယ
်။ Okay. ဒေါက်တာကျော်မင်းထုံးတို့က fever clinic လောက်တဲ့ခါမှာလူထုကြားထဲမှာလက်တွေ့ရှိနေတယ်။အဲ့တော့ community လူထုကြားထဲမှာကောယောဂပူကဘယ်လောက်ပြန့်နေပြီလို့ယူဆပါလဲ။တကယ် community ကြားထဲမှာရက်ရွာကြားထဲမှာကောဘယ်လောက်ထိယောဂပူပြန့်နေပြီလို့မြင်ပါလဲ။ကျောင်းတိုင်းတွေမှာ
အဲရက်ရွာကြားမှာတော့ပြောမှလည်းအနာဆိုပါလေ။အခုကဒီတော်တော်များများတော့သူအခုတဲ့အိမ်ဒီလက်ဒီအိမ်လာကြတဲ့ထဲကပေါ့နော်။မင်းကဟိုကျွန်တော်လာကြတဲ့ထဲကပဲကျွန်တော်တီးနိုင်တာပေါ့နော်။ဟုတ်ရကွာအနေနဲ့ပြောမှာကျွန်တော်ရှိလာမှာကျွန်တော် data သိရတာလေ data သိရတော့ကျွန်တော်ရှိလာပြတဲ့ခေတ်ကပေါ့နော်မနေ့ကဆိုရင်40နဲ့မနေ့ဆို sorry 51ယောက်51ယောက်မှာအနည်းပြောက်က34ယောက်5ယောက်ဝန်းကျင်ရှိတယ်ပေါ့နော် data ရပါတော့အဲအဲ့လိုရှိရင်တင်းတဲ့လူကကျတော့ဖြားချင်းလူလိုဖြစ်တယ်ကိုလက်ကိုက်တယ်နှုံနဲ့ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိတယ်ပေါ့နော်အဲ့လိုလူတွေကလည်းတနေ့ထဲမှာပဲထည့်ရမှာပေါ့နော်ဘာလို့ covid ကလည်းအဲ့လိုဟိုထဲမှာပါနေတော့ပေါ့နော်ဒါပေမဲ့အဲ့လိုထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တန်တရားအနေနဲ့သတ်မှတ်လိုက်တယ်35ယောက်ပဲထားပါတော့အဲ့ငါရောက်တော့30လောက်ကဟိုစစ်မယ်ဆိုပေါ်လောက်တယ်ဗောနော်အဲ့လိုအနေထားမှာဆိုပြောမှာဆိုရင်ငါဘုံပုံရင်3ဘုံကတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထေရနေလာကြတဲ့ထေရနေအဲ့ဆိုရင်အခုပန်းလို့ရပြီရက်ွက်ထားမှာဘယ်လောက် operate ဖြစ်နေပြီလဲဆိုရင်အတိုင်းသားဗောနော်ငါဘုံပုံ3ဘုံလောက်တော့အနေထားအလိုဖြစ်နေပြီပြောမှာဆိုတက်ဝက်လောက်ဒီပါလောက်ဖြစ်ဒီရက်ွက် area မှာလောက်ရှိနေလောက်ပြီဟိုကျွန်တော်အမြင်ဗောနော
်ဒါကတော့ရန်ကုန်တိုင်းဖြားနာကူအခမဲ့စီကံကိုရဲ့တာဝန်ခံလည်းဖြစ်တမွေမြို့နယ်ဖြားနာကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်သားညဦးပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store မှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာ COVID-19 ကူးစိုက်ခံရသူဟာတောက်ကြန်နေတနေ့တည်းမှာပဲ1000ကျော်ပြန်ပြီးဖြစ်သွားခဲ့ပါတယ်။ဒါဟာဇွန်လ9ရက်နေ့ကစပြီးတရက်အတွင်းကူးစိုက်ခံရသူအရေအတွက်ပထမဆုံးအကြိမ်ဖြစ်နေပြန်များလာတာဖြစ်ပါတယ်။ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ခဲ့တဲ့နောက်ပိုင်းတဖြည်းဖြည်းတိုးလာတာမှာတနေ့ကိုကူးစိုက်ခံရသူ600ကျော်ရှိရကနေပြီးခဲ့တဲ့ပတ်ကဖြန်းဖြန်းတနေ့ကို800ကျော်ထိတိုးလာတာဖြစ်ပြီးစနေနေ့ကတော့ကူးစိုက်ခံရသူ1000ကျော်ရှိတယ်လို့မြေအပြင်နဲ့အုတ်ချွေးမှုကပြောပါတယ်။ကမ္ဘာတစ်လွှားကိုဗစ် -19 ကူးစက်ခံရသူ32သန်းခွဲကျော်ရှိနေပြီးသေဆုံးရသူက1သန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လေရင်ပြတ်ကျတဲ့အကြောင်းရင်းကိုသိအောင်တမတ်ကျတဲ့စုံစမ်းစစ်ဆေးမှုချက်ချင်းလှုပ်ဆောင်ဖို့သမ္မတဗိုလ်ဒိုမီယာဇယ်လန်စကီကစနေနေ့မှာပြောပါတယ်။လေးသက်တင်းနှန်းသားတွေလိုက်ပါလာတဲ့စစ်တပ်သေးယူပို့ဆောင်ရေးလေရင်ဟာယူကရိန်းရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနက်မှာတောက်ကြန်ညံ့တွေကပြက်ကျခဲ့ပြီးမီးလောင်ပောက်ကွဲခဲ့တာပါ။လင်းပေါ်မှာတင်းနန်းသား20နဲ့လင်းအမှုရန်9ဦးလိုက်ပါလာတာဖြစ်ပြီးတင်းနန်းသားတဦးသာအသက်ရှင်ကျန်ရတယ်လို့အရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှော့ချဖို့အတွက်အစိုးရကနီလန်းပေါင်းစုံရှာပြီးလှုံ့ဆော်နေတယ်လို့COVID-19 ကာဝယ်ထိန်းချုပ်ကုသရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကပြောပါတယ်။ COVID ကာယောဂါဆိုင်ရာသိသင့်တဲ့အချက်လက်တွေနဲ့ဆောင်ရန်ရှောင်ရန်နည်းလမ်းတွေကိုကျွမ်းကျင်တဲ့ဆေးပညာရှင်တွေနဲ့မင်းမြန်းနိုင်တဲ့အစီအစဉ်ကိုလာမယ့်သတင်းပတ်ထဲမှာစတင်မယ်လို့တောက်ကြံနေမင်ကုန်းမှာပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာစနေနေ့အထိဆို COVID-19 ကူးစက်ခံရသူ9,962ဦးနဲ့သေဆုံးရသူက198ဦးရှိနေပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်နိုင်ရေးအတွက်ဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကကမ္ဘာနိုင်ငံတွေကိုမြစ်တာရက်ခံလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့85နှစ်ပြည့်ကုလသမဂ္ဂထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမင်ကုန်းမှာရှိခ်ဟာစီနာကပြောကြားခဲ့တာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ တော်ရရှင်ပေါင်းစိတ်ချမ်းသာကိုချမ်းမှာကြပါစေ။ဒီ ਓਈ ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရွတ်တက်ပ
ါ This program has come to you from the Voice of America, Washington.